မုံမောင်မြို့နယ်စိန်လုံရွာကစစ်ကောင်စီရဲ့ဗျူဟာကုန်းကိုဒီလတရက်နေ့မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့တဲ့နောက်ဆုတ်ခွာသွားတဲ့ဗျူဟာမှုနဲ့တပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းရမှာစစ်ကောင်စီရဲ့ဗျူဟာမှုကို KIA ဘက်ကတုံ့ပန်းအဖြစ်ဖမ်းဆီးခဲ့တာပါဒီဖမ်းဆီးမှုဟာဒီလ6ရက်နေ့ကမုံမောင်မြို့နယ်ကြောက်စခန်းရွာအနီးမှာဖြစ်တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကတည်ပြုပြောပါတယ
်စိန်လုံစိတ်ပိုင်းဖြစ်တဲ့အချိန်မှာအထွေပေးသွားတဲ့ဗျူဟာမုန်းနဲ့ဒီစစ်တပ်အဖွဲ့တွေပေါ့နော်ဟိုမုံမောက်နန်းကကြောက်ခန်းဝန်းကျင်မှာကျွန်တော်တို့လည်းပြန်ပြီးမှအဲတွေ့ရင်ဆက်တိုက်ပွဲတွေဖြစ်တယ်ကျွန်တော်တို့အဖွဲ့တွေလည်းလိုက်ရှင်းတဲ့သဘောမျိုးပေါ့ကအဲ့ဒီချိန်မှာဗျူဟာမုန်းအပါပေါ့နော်စစ်တပ်တော်များကတော့အဲစစ်တုပ်ပါနေနဲ့ဖမ်းမိတာရှိပါတယ်6ရက်နဲ့မှဖြစ်ပါတယ်အဲ့ဒါကတော့ဧပြီလ6ရက်နဲ့စနေနေ့မှဖြစ်ပါတယ်
KNG ကကချင်သတင်းဌာနကတော့ဖမ်းဆီးခံရတဲ့ဗျူဟာမှုဟာဗိုလ်မှူးကြီးထွန်းထွန်းလက်ဖြစ်ပြီးသူနဲ့အတူစစ်ကောင်စီတပ်သား26ဦးခန့်အရှင်ဖမ်းမိကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သူ့အနေနဲ့ဗျူဟာမှုအမည်နဲ့တပ်သားဦးရေကိုအတိအကျမသိကြောင်းပြောပါရယ်ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်းမိုးမောင်းမြို့နယ်မန်နောင်ကျေးရွာဘက်ကတိုက်ပွဲမှာတပ်မ88တပ်မမူဗိုလ်မှူးချုပ်မင်းထွတ်ဦးဒဏ်ရာရခဲ့ပြီးတော့ဗမော်ဆေးရုံမှာတေဆုံးခဲ့ကြောင်း KIA ဘက်ကသတင်းထုတ်ပြန်ခဲ့ပါရယ်ပြီးခဲ့တဲ့ပတ်အတွင်းကမူးမောင်းနဲ့မန်စီမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့ဒီရက်တွေမှာတော့အတန်အသင့်ငြိမ်သက်နေပါတယ်ဒီကနေ့မနက်ပိုင်းမှာတော့မူးမောင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီမနေ့လင်းနိုင်ရီဖွဲဝင်းကျင်လောက်မှာမနေ့စိုးကြီးပေါ့နော်အဲ့ချိန်မှာဟိုနားလိုက်ခူးလီဝင်းကျင်လောက်မှာပေါ့နော်အဲဘုံဆက်ကဆက်ပတ်သက်တဲ့ဘုံကျဲတွေဆိုတဲ့တဲ့ထွက်ပါတယ်အဲ့ဒီမှာကတော့တိုက်ပွဲကြီးတော့မရှိဘူး။ဟိုကအဖွဲ့တွေပေါ့နော်။ဒါနဲ့မလန်းနေလေကြတယ်။ဒီမင်းချင်းလေးရုပ်ကအဲ့ဒါဒီကိုညာချင်းလို့ဘုံကျဲတာကတော့မသိဘူးနော်။အတိကျတော့မသိကြဘူး
။မိုးမောက်ဒေသခံတူကတော့မိုးမောက်မြို့နယ်တာစီရွာဘက်မှာ Wine 12 လေရင်နဲ့ဘုံကျဲခဲ့ကြောင်းပြောပါတယ်။ဒီချိန်ထဲမှာပဲမိုးမောက်မြို့နယ်ဝူယန်နဲ့ဝါရှောင်ရွာဘက်တွေမှာKIA နဲ့ဝီယန်ပြည်သူစစ်အကြားစစ်ရေးတင်းမာမှုတွေရှိနေကြောင်းဝိုင်းမော်အခြေစိုက်ခလာရ58မှာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းဝိုင်းမော်ဒေသခံတူကပြောပါတယ
်ဝိုင်းမော်နဲ့ဝှဆောင်တော့လမ်းပေါ်အဲဒီဝီယန်နဲ့ဒီဝှဆောင်မြောက်ပြင်ကြားလောက်မှာတော့နည်းနည်းတော့တင်းမာမှုတွေတော့ဖြစ်နေတယ်ထိပ်တွေ့မှုတွေနည်းနည်းနဲ့ဖြစ်ပြီးတော့အခုလုံခဲ့တဲ့တောက်ချောင်းနေတော့လည်းဆက်ပြီးတော့ဖြစ်တယ်ဟာတောက်ချောင်းလည်းဖြစ်နေတယ်ဒါပေမဲ့ဒီနေ့တော့နေနေတယ်ကလေးတိုက်ပွဲကြီးကြီးမားမားဖြစ်တာတော့မရှိဘူး။ဟိုတောက်ချန်ကြီးကတော့နည်းနည်းဖြစ်တယ်။လက်ထဲမှာဟိုကျွန်တော်58ဘက်ကနေပြစ်တဲ့ဟာတော့ဟိုအခုလော်ရီနေစင်ရဆက်လို့ပြောမှာ
။ဝီယန်ရွာအနီးမုတ်ကြိတ်ကျွာအနီးကဝိုင်းမော်နှစ်ချင်းခရိယံအဖွဲ့ချုပ်ကျန်းစာကြောင်းအတွင်းကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာတွေရှိခဲ့ကြောင်းလူအထိကိုက်တော့မရှိကြောင်းပြောပါတယ်။ဒီလ9ရက်နေ့ညပိုင်းကဝီယန်ပြည်သူစစ်ခေါင်းဆောင်နေအိမ်ကို KIA ပူးပေါင်းတပ်တွေကမီးရှို့ခဲ့တယ်လို့ဝီယန်ရွာက KIA နဲ့ဆက်ဆက်တဲ့စုသူတွေနေအိမ်ကိုလည်းပြည်သူစစ်တွေကပြန်လည်မီးရှို့ခဲ့ပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ကချင်လူလက်ရေးတပ် KIA ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးနဲ့ပြည်ကျင်းနာဗမော်လန်တစ်လျှောက်ဝိုင်းမော်နဲ့မိုးမောက်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့ပါတယ်။မတ်လ29ရက်နေ့မှာတော့မိုးမောက်လွယ်ကျဲကားလမ်းတစ်ကျောကိုတိုက်ခိုက်ခဲ့ပြီးတိုက်ပွဲတလားကြာကာလအတွင်းမှာစကောင်စီတက်စကန်အကြီးတက်စကန်ငယ်စုစုပေါင်း60နီးပါးကိုတင်းယူခဲ့ပါတယ်ဒီလပိုင်းမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်စကန်ဖြစ်တဲ့လွယ်ကျယ်မြို့ကိုလည်း KIA ကထိန်းချုပ်ထားလိုက်ပါတယ်